ကိုဗစ် -19 ရိုက်ခတ်မှုထံကိုအိန္ဒိယကအကြီးအကျယ်ရင်ဆိုင်နေရပြီလို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ရေဒီယိုမိန်ကွန်းမှာပြောကြားလိုက်ပါတယ်။အခုအိန္ဒိယမှာကိုဗစ်မျိုးဗီဇာကွဲရောဂါပိုးအသစ်ကူးစက်ပြန့်နေတာဖြစ်ပြီးပြီးခဲ့တဲ့24နာရီအတွင်းမှာတင်ကူးစက်သူ3လင်းခွဲရှိပါတယ်။ကူးစက်သူဟာဒီထက်လည်းပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးနေပါတယ်။အမေရိကန်အနေနဲ့အိန္ဒိယနဲ့တခြားလိုအပ်တဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးဖို့ကူညီဖို့နိုင်ငံတကာအသိုင်းအဝိုင်းကလည်းဖိအားပေးတိုက်တွန်းနေပါတယ်။အမေရိကန်ကအိန္ဒိယကိုနည်းပညာအထောက်အကူနဲ့တခြားအကူအညီတွေပေးရသွားမယ်လို့အမေရိကန်ထိပ်တန်းကူးစက်ရောဂါကျွမ်းကျင်ပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကတောက်ကြံနေကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမျိုးတော်ဖနွန်ပင်မှာလည်းမနေ့ကစပြီးတော့ဈေးတွေကိုပိတ်ထားလိုက်ပါတယ်။ပြည်နာ15ရင်းနေကစပီမျိုးတော်မှာအတွားအလာတွေတမ်းမြှားပေးမယ်ဈေးတွေကိုဖွင့်ခွင့်ပေးထားခဲ့တာပါဈေးတွေကနေပြီးတော့ယောဂကုသမှုတိုးလာတဲ့အတွက်အခုဈေးတွေကိုမေလ9ရက်နေ့အထိပိတ်ထားဖို့ပြည်နယ်အစိုးရကတောက်ကြံနေကအမိန့်ထုတ်လိုက်ပါတယ်ကမ္ဘောဒီးယားမှာအခုထိ COVID-19 ကူးစက်သူ 9,300 ကျော်ရှိပြီးကမ္ဘာမှာကူးစက်မှုနှုန်းအနည်းဆုံးနိုင်ငံတွေပဲပါဝင်ပါတယ် Johns Hopkins Coronavirus ဒေသနာစင်တာအချက်အလက်တွေအရအခုထိတကမ္ဘာလုံး COVID-19 ကူးစက်သူ 146 တန်းကျော်နဲ့သေဆုံးသူက 3 တန်းကျော်ရှိပါတယ်အမေရိကန်ကကူးစက်သူ32တန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက18တန်းကျော်နဲ့ဘရာဇီးကကူးစက်သူ14တန်းကျော်ရှိပါတယ်ရှင်။